Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်အသံရဲ့2022ခုနှစ်ဇူလိုင်လ10ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 50တိကျကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျွန်မအသိကြီးထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့မြန်မာရေးဖြစ်ရှင်ရမှာနိုင်ငံတကာတိုင်ဝမ်ကတောင်ဝင်ပြတ်ကွက်နေတဲ့အကြောင်းလူခွေရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆက်ကဝေဖန်လိုက်တဲ့သတင်းဖြစ်တည်နိုင်ငံမှာသမရလုံချံခံရပြီးတဲ့နောက်ဝန်ကြီးချုပ်ကအရေးပေါ်အုတ်ချုပ်နေတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခမောင်စိုးမင်းနဲ့အတူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါရှင်ထိတ်တန့်ရောက်သတင်းတွေကြီးညာပြီးနားဆင်ကြရမယ်ဆက်သွယ်မိမြန်ကန်တစ်ခုတည်းမှာတော့
ကျွန်တော်တို့78ရေးကင်းတော့ကဟလာပြည်သူလူထုနဲ့ပူပေါင်းနဲ့တက်မတော်သားအင်အားစုကတော့အမတန်နည်းပါတော့အခု2021လူ့တော်လှန်ရေးမှာဒီလိုဒီနေ့ပူပေါင်းနဲ့တက်မတော်သားအင်အားစုက
စစ်ကောင်စီကိုစန့်ကျင်ပြီးဘက်ပြောင်းလာတဲ့ဘူကြီးမင်းမောင်မောင်နဲ့ဆက်သွယ်မေးမြန်းချက်မှာနားဆင်ရပါမယ်ရှင်။ဒီနောက်မှာတော့မြန်မာအချက်တဲဖြစ်ရှင်ရေးမွန်ပြည်သက်ပါတီကနိုင်အောင်မငေးနဲ့ဆွေးနွေးမှုနဲ့အတူမြန်မာနိုင်ငံရဲ့ COVID-19 နောက်ဆုံးအခြေအနေဆိုင်ရာသတင်းဆောင်ပါကိုလည်းတင်ဆက်ပေးမှာပါ။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာရေးသုံးသပ်ချက်လူထုနဲ့ကျန်းမာရေးအားကစားအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေကိုဖြစ်ရှင်းရမှာနိုင်ငံတကာတိုင်ဝမ်ကတာဝန်ပြတ်ကွက်နေတဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆောင်ကဝေဖန်လိုက်ပါတယ
် Future generations may look back upon this moment and ask did the people and nations of the world do all
နောက်နောက်ကမျိုးဆက်တွေကခုခိုက်တန့်ကာလကိုပြန်ပြောင်းကြည့်ပြီးမိကုန်းထုတ်ကောင်းထုတ်ကြပါလိမ့်မယ်မြန်မာပြည်သူတွေအကြီးမားဆုံးဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးအလိုအဆုံအခြေအနေနဲ့ကြုံနေရချိန်မှာကမ္ဘာပေါ်ကနိုင်ငံတွေလူတွေကမြန်မာပြည်သူတွေအတွက်ကြိုးကြောင်းစီလျော်တဲ့အကူအညီတွေပေးခဲ့ကြတာဆိုပြီးမေးလာခဲ့မယ်ဆိုရင်ဒီမိကုန်းအတွက်ရေရွတ်သားအဖြစ်ပေးရမယ်ဆိုရင်တော့အခုချိန်ထိတော့မရှိသေးဘူးလို့ပဲပြောရပါလိမ့်မယ်ဆိုပြီးမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာထုတ်ကုသရေးတောမတ်စင်ဒရူးကဗိုလ်ထုနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဆွေးနွေးပွဲမှာပြောဆိုလိုက်ကြပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအရသာဆွေးရွေးကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ကြောင်းစန့်ကျင်လှုပ်ရှားမှုတွေနဲ့အတူအာဏာပိုင်တွေရဲ့အင်အားသုံးနှိမ်နှင်းမှုတွေပေါ်ပေါက်ခဲ့ရကတိုက်ဆုံသူရာဂဏန်းတီရှိနေတယ်လို့အရသာဆွေးရွေးခေါင်းဆောင်တွေပါဝင်တက်ကြွလှုပ်ရှားသူထောင်နဲ့ချီဖမ်းဆီးခံထားတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဖိအားပေးနေတာဖြစ်ပါတယ်လူခွင့်ရေးထုကိုယ်ဆောင်ကတော့မြန်မာစစ်ခေါင်းဆောင်တွေကိုနိုင်ငံတကာတိုင်ဝမ်ကဖိအားပေးတဲ့အနေနဲ့အထူးကဝင်ငွေရပောက်ရလန်းဖြစ်တဲ့ရင်းနှီးတဲ့ဓာတ်ငွေလုပ်ငန်းတွေကိုပိတ်ဆို့တံခတ်ရေးယူဖို့လဲတိုက်တွန်းခဲ့တာပါအမေရိကန်နဲ့ဥရောပသမဂ္ဂ EU ပါဝင်အနောက်နိုင်ငံတွေကတော့မြန်မာစစ်အာဏာပိုင်တွေပေါ်မကြာခင်ငါးဆက်လို့ပိတ်ဆို့တံခတ်ရေးယူရရှိမယ်တရုတ်နဲ့ရုရှားပါဝင်နိုင်ငံတချို့ကတော့ပြစ်ဒဏ်ခတ်တဲ့စီစဉ်တွေကိုစန့်ကျင်နေတာဖြစ်ပါတယ
်1962ခုနှစ်ဇူလိုင်9ရက်ကျောင်းသားသမဂ္ဂအဆောက်အုံဖြိုချခံရခြင်းနဲ့ကျောင်းသားတွေသွေးမြေကျခဲ့ခြင်းအောင်းမေးပွဲအထိမ်းအမှတ်အနေနဲ့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေအပါအဝင်မြို့အတော်များများမှာစစ်အာဏာရှင်စနစ်ကန့်ကွက်ဆန္ဒပြပွဲတွေမနေ့ဗုဒ္ဓဦးနေ့ကပြုလုပ်ခဲ့ကြတယ်လို့ AB သတင်းမှာဖော်ပြထားပါတယ်။ကျောင်းသားကျောင်းသူတွေကဆန္ဒပြပွဲကိုအချိန်တိုအတွင်းပျောက်ကြားပြုလုပ်ခဲ့ပြီးနောက်ချက်ချင်းလူစုခွဲခဲ့ကြပါတယ်။1962ခုနှစ်မတ်လ2ရက်နေ့ကအဲ့ဒီအချိန်စေဦးစည်းချုပ်ဗိုလ်ချုပ်နေဝင်းကလူထုတင်မြောက်တဲ့ပါလီမန်ဒီမိုကရေစီအစိုးရစီကနေအာဏာသိမ်းယူခဲ့ပြီးတော်လှန်ရေးကောင်စီအဖြစ်ကြီးညာခဲ့ကတိုင်းပြည်ကိုစေုပ်ချုပ်ရေးနဲ့အုပ်ချုပ်ခဲ့ပါတယ်။အဲ့ဒီနောက်ဇူလိုင်လ9ရက်နေ့မှာရန်ကုန်တက္ကသိုလ်ကျောင်းသားတွေစစ်အစိုးရကိုစန့်ကျင်ခဲ့တဲ့အတွက်အကြမ်းဖက်နှိမ်နှင်းခဲ့ရာကျောင်းသားအပြားအပြားတည်ဆုံခဲ့ပါတယ်။နောက်နေ့အစောပိုင်းမှာတမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အုံကြီးကိုလည်းမိုင်းခွဲဖြိုချခဲ့ပါတယ်။မနေ့ကတနေ့ထဲမှာပဲရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကလည်း1962ဇူလိုင်9ရက်နေ့ကအသက်ပေးခဲ့ရသူအားလုံးကိုဂုဏ်ပြုပါကြောင်းကြေညာရေးသားခဲ့ပါတယ်။ပြည်သူလူထုဟာလွတ်လပ်မှုဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးအတွက်ကာလာကြာရှည်ကလေးကကြိုးပမ်းခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်ဖေဖော်ဝါရီလ1ရက်နေ့ကဒီမိုကရေစီရေးလူသားတို့အခြေခံအခွင့်အရေးအတွက်အသက်ပေးခဲ့ရသူအားလုံးကိုလည်းဂုဏ်ပြုပါကြောင်းရေးသားထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာမကြာခင်ငါဆက်လို့ COVID ကာယောဂါကူးစက်မှုတွေတိုးလာနေရကရန်ကုန်တိုင်းပါဝင်နောက်ထပ်မြို့နယ်တရားစင်ကျော်မှာအင်ဂျင်မထွက်ဖို့ကန့်သက်ချက်တွေထုတ်ပြန်လိုက်ပါတယ်။ရန်ကုန်တိုင်းကမင်္ဂလာတုံမော်ဘီရွှေပြည်သာလှိုင်အင်းစိန်တောက်ကလပ်မင်္ဂလာတောင်ကျွန်းမြောက်ကလပ်ဗဟန် ရန်ကုန်စံညွန့်နယ်အပြင်မကွေးတိုင်းခံကောင်းမြို့နယ်မွန်ပြည်နယ်မော်လမြိုင်နယ်တန်ဖြူစရမြို့နယ်တွေမှာဒီနေ့ကြာသပတေးနေ့ကစအင်ဖြစ်မထွက်ဖို့ကန့်တက်လိုက်ကြပါကာယောဂကူးစက်မှုတွေထိန်းချုပ်ရေးအတွက်မလိုရရင်အင်ဖြစ်မထွက်ကြဖို့ဗိုလ်ထုနေ့ကတိုးလိုက်တဲ့မြို့နယ်တွေနဲ့ပါဆိုရင်တော့စုစုပေါင်းမြို့နယ်44ခုရှိတော့ပါပြီမြန်မာနိုင်ငံမှာမကြာခင်ငါးဆလို့ကိုဗစ်ရောဂါကူးစက်မှုတွေစံချိန်ချင်းတိုးလာရကအာဏာပိုင်တွေတော်လာလို့ရှာမှုတွေကိုတုံ့ပြန်ကန့်တက်နေသလိုကျန်းမာရေးလမ်းညွှန်ချက်တွေလိုက်နာဖို့လည်းတိုက်တွန်းထားပါတယ်ကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့ပေါ်ရုန်းကနောက်ဆုံးထုတ်ပြန်ချက်အရ24နှစ်အတွင်းဓာတ်ခွဲစစ်ဆေးမှုပေါင်း 14,000 ကျော်မှာအတည်ပြုလူနာ 3,948 ယောက်နဲ့သေဆုံးသူ59ယောက်ရှိရာကြောင်းမြန်မာနိုင်ငံမှာကိုဗစ်ရောဂါတတိယလိုင်းကျင်းပခြင်းကဆက်လို့အများဆုံးလည်းဖြစ်ခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေချိန်မှာပဲတချို့ပြန်ကာယရောဂါကူးစက်မှုနဲ့ကြုံနေရတာလည်းဖြစ်ပါတယ်
ကဘာကြီးမှာကိုဗစ်ကာယရောဂါဖြစ်ပွားမှုကအလွန်အမင်းအန္တရာယ်ဆိုးပါးတဲ့အဆင့်ကိုရောက်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကမနေ့ပေါ်ဒူးနေ့ကပြောပါတယ်။ဒါဟာတကမ္ဘာလုံးမှာကာကွယ်ဆေးရရှိမှုမညီမမျှဖြစ်တဲ့အတွက်ကြောင့်ကိုဗစ်ကာယရောဂါမျိုးဗီဇပြောင်းပို့တဲ့ဟာအဆက်မပြတ်ပြန့်ပွားနေတာလို့လည်းသူကပြောပါတယ်။တချို့နိုင်ငံတွေဟာကာကွယ်ဆေးထိုးတဲ့နှုံးတွေမြင်မာပြီးနောက်ထပ်အမြင့်ထိုးဖို့အတွက်တောင်စီစဉ်နိုင်ကြတဲ့အတွက်လူအချင်းချင်းသတ်မှတ်အကွာအဝေးတွေကိုပယ်ပြတ်နိုင်ကြတယ်လို့ဂျနီဗာမှာရှိတဲ့ WHO ဌာနချုပ်ကနေသူကပြောပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးရရှိနိုင်မှုဟာတုံ့လောက်စရာကောင်းလောက်အောင်ညီမျှမှုမရှိတဲ့အတွက်ကိုဗစ်ကာယရောဂါမျိုးဗီဇပြောင်းပို့တဲ့ကူးစက်မှုတွေဟာကမ္ဘာဒေသတိုင်းမှာစိုးစိုးဝါးဝါးဖြစ်နေတယ်လို့လည်းသူကဆိုပါတယ်။အာရှအာဖရိကနဲ့လက်တင်အမေရိကနိုင်ငံတွေမှာအောက်ဆီဂျင်တိုးလောင်အိုးတွေမလုံမလောက်ဖြစ်ရတာကုသရေးအပိုင်းမှာအားနည်းရတာတွေဟာအများအပြားသေဆုံးရခြင်းရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းသူကပြောပါတယ်။တကမ္ဘာလုံးမှာကိုဗစ်ကာယရောဂါကြောင့်မကြာသေးခင်ကလူပေါင်း၄သန်းလောက်သေဆုံးခဲ့ရပြီးနိုင်ငံအများစုဟာလည်းသူတို့နိုင်ငံလူရေအတွက်ကာကွယ်ဆေးလုံလုံလောက်လောက်ရရှိဖို့ကြိုးစားနေကြတယ်လို့လည်းဆိုပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တန်မြန်မာဝါသားအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဟစ်တီနိုင်ငံမှာသမ္မတလှုပ်ကြံခံခဲ့ရပြီးတဲ့နောက်အရေးပေါ်အခြေအနေအရတိုင်းပြည်အနာကိုထိန်းချုပ်လွှဲတဲ့အကြောင်းယာယီဝန်ကြီးချုပ်ကကြေညာလိုက်ပါတယ်
။ Mon frère souhaite présider un conseil ministre à l'extraordinaire.
ဝန်ကြီးဖွဲ့နဲ့လင်းနဲ့ထားတိုင်ပင်ဆွေးနွေးပြီးတိုင်းပြည်အနာကိုထိန်းချုပ်လိုက်ကြောင်းကြေညာဖို့ဆုံးဖြတ်လိုက်ပါတယ်လို့ယာယီဝန်ကြီးချုပ် Claude Joseph ဗိုလ်ထုနှင့်မနေ့နိုင်ငံကိုပြောကြားတဲ့မင်္ဂလာမှာထက်သွင်းပြောဆိုလိုက်တာပါ။ဟေဒီနိုင်ငံပေါ်တိုပရင်းမြို့တော်လူကုန်တဲ့ရက်ွက်ကနေမှာသမ္မတဂျိုဗန်နက်မိုရစ်ကိုဘသူမှမသိတဲ့တန်တန်သမားတွေလှုပ်ကြံတက်ပြတ်ခဲ့ပြီးနိုင်ပိုင်းအချိန်မှာပဲဝန်ကြီးချုပ်ကကြေညာလိုက်တာဖြစ်ပါတယ်။တိုင်းပြည်ကိုတရလောတောင်ယူအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ကတော့စစ်အုပ်ချုပ်ရေးကြေညာထားပြီးလက်ဆက်တွေနဲ့အထက်လေဆိပ်ကိုလည်းပိတ်ထားလိုက်ပါတယ်။အမေရိကန်သမ္မတဂျိုဘိုင်ဒန်ကတော့လှုပ်ကြံတက်ပြတ်မှုကိုပြစ်တင်ရှုတ်ချတဲ့အကြောင်းအင်ဂျီရောကနေကြေညာချက်ထုတ်ပြန်လိုက်တာပါ။အခြေခံနဲ့လို့ရပေါ်ပြစ်တင်ရှုတ်ချကြောင်းနဲ့တက်ခတ်မှုတွင်ထံရခဲ့တဲ့ဟေဒီသမ္မတကတော့ပြန်နေကောင်းလာဖို့ဆူတောင်းတဲ့အကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်အနေနဲ့ဟေတီပြည်သူတွေအတွက်ဝန်ထဲကြောင်းနဲ့ဟေတီနိုင်ငံဘေးကင်းလုံခြုံရေးလိုအပ်တဲ့အကူအညီတွေပေးဖို့အသင့်ရှိကြောင်းလဲပြောဆိုခဲ့ပါတယ်။ညတနေ့လောက်အချိန်မှာသမ္မတကိုလှုပ်ကြံသူတွေဟာအင်္ဂလိပ်စကားနဲ့စပိန်စကားပြောသူတွေဖြစ်တယ်လို့လဲဝန်ကြီးချုပ်ကပြောဆိုထားတာပါ။အ
ီရန်နိုင်ငံရှိအမေရိကန်လေတပ်အခြေစိုက်စခန်းနဲ့တခြားနိုင်ငံကတပ်ဖွဲ့တွေရှိရာကိုအ ਨੇ စုံဒုံးကျည်လေးစင်းနဲ့ပြစ်ခတ်ခံခဲ့ရတဲ့အတွက်လူနှစ်ဦးတန်ရာအနေငယ်ရရှိခဲ့တယ်လို့အမေရိကန်ဥဆောင်ညွန်ပေါင်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပိုမူဂျီဝိန်းမာရိုတိုကပေါ်ဒူးနေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘယ်အဖွဲ့အစည်းကမှသူတို့လက်ချက်ဖြစ်တယ်လို့ကြေညာတာမရှိသေးပါဘူး။အီရန်နဲ့ဆီးရီးယားနှစ်နိုင်ငံစလုံးမှာအီရန်ကြောထောက်နောက်ခံပြုထားတဲ့စစ်သွေးကြွတွေလှုပ်ရှားနေပါတယ်။အီရန်နဲ့ဆီးရီးယားနယ်စပ်မှာရှိတဲ့အီရန်ရဲ့မဟာမိတ်အီရတ်စစ်သွေးကြွတွေရဲ့စခန်းကိုပြီးခဲ့တဲ့လကအမေရိကန်ကလေကြောင်းကတိုက်ခိုက်ခဲ့ပြီးအဲ့ဒီစစ်သွေးကြွတွေကလည်းပြန်လည်တိုက်ခိုက်မယ်လို့ဟေ့ကျွေးခဲ့ပါတယ်။အီရန်ကတော့အီရတ်နဲ့ဆီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့စစ်သွေးကြွတွေကိုထောက်ပံ့တာမရှိဘူးလို့ညင်းဆိုသလိုအမေရိကန်တပ်ဖွဲ့တွေကဆီးရီးယားနယ်စပ်ကစစ်သွေးကြွတွေကိုတိုက်ခိုက်တာကိုလည်းရှုံ့ချခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံအနောက်မြောက်ဘက်ကမြို့တစ်မြို့မှာတိုက်ပွဲပြင်းထန်ဖြစ်ပွားပြီးတဲ့နောက်အစိုးရကိုထောက်ခံတဲ့တပ်တွေကတာလီဘန်သဘောတူကိုမျိုးရွယ်ကတိုက်ထုတ်နိုင်တဲ့အကြောင်းအာဏာပိုင်တွေကပြောလိုက်ပါတယ်။ဘက်ကစ်ပြည်နယ်မြို့တော်ကလာအီနောမြို့ရဲ့နေရာတစ်ချို့မှာတာလီဘန်သဘောတူညဘက်တိုက်ခိုက်ရာကအပြန်အလှန်တိုက်ပွဲဖြစ်ခဲ့တာပါ။ဗက်ပေါင်းစုံကနေထိုးစစ်ဆင်ဝင်ရောက်လာတဲ့တာလီဘန်တွေဟာမြို့ထဲမှာရှိနေတဲ့ပြည်နယ်ရဲတပ်ဖွဲ့ရုံးချုပ်ပါဝင်အရေးကြီးတဲ့နေရာတစ်ချို့ကိုသိမ်းပိုက်နိုင်ပြီးဗဟိုချင်းတောင်မှဖမ်းဆီးထားတဲ့အချင်းသား6လောက်ကိုလွှတ်ပေးလိုက်တယ်လို့လည်းမြို့ကန်အနေနဲ့တာဝန်ရှိသူတွေကပြောပါတယ်။တာလီဘန်တွေထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာတော့ထောင်ကနေအချင်းသားတွေဖက်ပြေးတဲ့ပုံတွေသဘုံတွေကမော်တော်ဆိုင်ကယ်တွေနဲ့မြို့နေရာအနှံ့ကိုသွားလာတဲ့ပုံတွေကိုလည်းတွေ့ရပါတယ်။မြို့နီးဝန်းကျင်မှာရှိတဲ့ခရိုင်တွေကိုမကြသေးရင်ကပဲတာလီဘန်တွေသိမ်းပိုက်ထားတာကြောင့်ပြည်နယ်မြို့တော်ကိုတိုက်ခိုက်နိုင်ခဲ့တာလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကဗီဒီယိုတွေကိုပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအထက်မြင့်အဆောက်အုံတပိုင်းတစပြိုကျခဲ့ပြီးအပြည့်အစည်းပုံတွေကြားမှာမနေ့ဗုဒ္ဓနေ့ကအလောင်း၁၀လောင်းရှာဖွေတွေ့ရှိခဲ့ပါတယ်။ဒါနဲ့ဆိုရင်စုစုပေါင်း၄၆လောင်းရှာဖွေတွေ့ရှိခဲ့ပြီး94ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။သေဆုံးသူတွေက32ဦးကိုတော့ဘဲသူဘဲဝါခွဲခြားသိရှိနိုင်ပြီလို့မိုင်းယာမီမိသက်လက်ထောက်အကြီးအကဲကပြောပါတယ်။မနေ့ကတော့ရှာဖွေကယ်ဆယ်ရေးတွေဟာဖလော်ရီဒါတောင်ပိုင်းကမ်းခြေကိုအပူပိုင်းမုန်တိုင်းအဆာတိုက်ခိုက်ခဲ့တဲ့အတွက်သူတို့ရဲ့လုပ်ငန်းတွေရပ်ဆိုင်းခဲ့ရတယ်လို့ယူဆရပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ဇူလိုင်လ၈ရက်ကြာသာပတိနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့အကြီးညာပေးခဲ့တာပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ကရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။တကြောပြန်ကိုဗစ်တတိယလှိုင်းဖြစ်နေတဲ့ကလေးလားရှိုးမင်းလှမြို့နယ်တွေမှာသေဆုံးမှုနဲ့ကူးစက်မှုနှုန်းမြင့်တက်နေပေမဲ့ပြည်သူတွေကတော့ပို့ဆာနေသေးပဲလို့ဒေသခံပရဟိတအကူအညီပေးနေသူတွေကပြောပါတယ်။ကူးစက်မှုနှုန်းများတဲ့မြို့နယ်တွေမှာအိမ်မှာပဲနေချဖို့စစ်ကောင်စီကျန်းမာရေးဌာနကအမိန့်ထုတ်ထားပေမဲ့လိုက်နာမှုအားနည်းတာကိုတွေ့တယ်လို့လည်းပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်တင်ပြပေးပါမယ်
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ကူးသူအရေအတွက်3600ကျော်ရှိပြီးသေဆုံးသူက50ကျော်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။စကိုင်းတိုင်းကလေးမြို့နယ်မှာကိုဗစ်သေဆုံးနှုန်းနဲ့ကူးစက်နှုန်းအစမတန်မြင့်တက်နေပေမဲ့လူတွေကြားမှာမကြောက်ကြပဲပေါ့ဆနေတော့မယ်လို့ဒေသခံပရဟိတအကူအညီပေးနေသူတူကပြောပါတယ်
။မနေ့ကအခုစဉ်ကျွန်တော်42ယောက်လောက်သုံးတယ်။သုံးတာမှာ2ယောက်ကပဲဆေးရုံကသုံးသွားတာ။ဒီစရာအိမ်ဒီမှာသုံးတာပေါ့။သူကမမျော်လင့်တဲ့ဟာဖြစ်တယ်။ဖြစ်တာဆိုတော့သူကမထင်ဘူးဒီကယောဂါအဲ့တော့သူများတွေသုံးနေကြားတော့ကြားလာပါမယ်။တိုက်မယ်လေအဲ့ခါစိတ်ကိုအချင်းကြီးစိုးတဲ့လူတွေဘယ်လိုသုံးနာလို့သူထင်နေကြတော့အခုချိန်ဒီ။အဲ့လိုယောဂါပေါ်မှာပေါ့အတန်တွေးရတော့လည်းအများကြီးပါတယ်။အထူးအမကြောက်ကြပါလေကျွန်တော်တို့သူတို့ဆိုလိုဆိုဆိုမကြောက်ကြဘူးပေါ့စတယ
်အခုတည်ဆုံတဲ့သူအများစုဟာကိုဗစ်ကူးစက်ခံရသူဟုတ်မဟုတ်ဆေးစစ်အတိမပြုနိုင်ခင်မှာပဲအိမ်မှာအသက်ရှူကျက်တာအဖျားလက္ခဏာစတာတွေနဲ့တည်ဆုံနေကြပါတယ်အိမ်တွေအိမ်မှာလူတစ်ယောက်ကကူးစက်သွားပြီးပြန်ကောင်းလာတာမဟုတ်ပဲအိမ်မှာရှိတဲ့သူအလုံးကူးစက်ခံရပါတယ်ယောဂအခန့်ရှိသူတွေအသက်ကြီးသူတွေကကူးစက်ပြီးအသက်တည်ဆုံရတဲ့အနေအထားဖြစ်နေတယ်လို့ကလေးမျိုးဒေသခံပရဟိတအဖွဲ့တွေကပြောပါတယ်ကိုဗစ်ရောဂါကူးစက်မှုများလာတဲ့မြို့နယ်တွေကိုစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကအိမ်မာနေဖို့အမိန့်ထုတ်ပြန်ထားတဲ့အထက်ကလေးမျိုးပါဝင်ပေမဲ့လိုင်းနာမှုအားနည်းပြီးစစ်ကောင်စီဘက်ကလည်းထိန်းချုပ်မှုမရှိဘူးလို့အဲ့ဒီဒေသခံပရဟိတအကူအညီပေးနေသူကဆက်ပြီးပြောပါတယ်
။ပြီးရဲ့သူတို့ပြီးရဲ့ပြီးပေမဲ့လည်းသူတို့ဒီဟာပေါ်မှာဒေသအုပ်ချုပ်ရေးဟိုပေါ်လေခုနကလိုကျွန်တော်ဟိုကဲကာလာလိုအားလိုကြည့်ကြမမှန်လုံးဝနေနေကြမရှိရတော့ပါတယ်။ဒီလိုကတော့သူတို့ကလည်းပို့တယ်ပဲသွားတယ်သွားတယ်ဒီမှာဆိုကျွန်တော်အိမ်သားပါဆိုရင်စောက်လို့ရလို့ပြန်အဖွဲ့လေးသူချင်းဆိုရင်စကားပြောရမတ်ဆွန်ပါဦးပြန်လိုက်စကားပြောနေရတယ်သူတို့ကလူတွေမှညာမျိုးကပဲမတ်လေးကောက်အုပ်ပြီးတော့အဲသွားလာတာမျိုးပေါ့နော်သူကဟိုမကြောက်ကြဘူးကြာတိလားသွားလာသွားလာသွားလာပဲသူပုံမှန်သွားလာညာတယ်ဒီလိုတော့မှကျွန်တော်တွေးမိသေးတယ်ဟာဒီယောဂါဟိုတော့ကြောက်ယောဂါလိုမျိုးကူးပြီးသွားတဲ့အနာကြီးတွေပေါက်သွားအပြီးတွေတစ်ချဲချဲနဲ့တော့ဘုံစုံတော့လူတွေကကြောက်ရပုံမှန်ဖြစ်နေတယ်ဒီကကူးသွားရင်လည်းမတိသားရဘူးကြည့်ရတော့ပေါ့တန်နေနေပဲသူကသူ့အိမ်မှာရှိတဲ့အားအနေဆုံးသူကိုတိုက်ခိုက်ပြီးတော့အဲ့ဒီကသုံးသွားတာ
ကလေးမျိုးမှာနေစဉ်ကူးစက်သူနဲ့တိတ်ဆုံးသူများလာပြီးကျန်းမာရေးဝန်ထမ်းမလုံလောက်တာတွေအပြင်အောက်ဆီဂျင်အိုးမလုံလောက်တဲ့ပြဿနာနဲ့လည်းရင်ဆိုင်နေရပါတယ်။ပဲခူးတိုင်းမင်းလာမြို့နယ်မှာလည်းကူးစက်မှုတွေပိုများလာနေပါတယ်။ဇွန်လကနေဇူလိုင်လ9ရက်နေ့အထိကိုဗစ်လူနာ200ကျော်ရှိပြီးအခုဆိုရင်တရက်ကိုအတီးပြူလူနာ20လောက်ရှိနေပါတယ်။အတီးပြူလူနာနဲ့အနမ်းပြောက်တဲ့သူတွေများလာတာကြောင့် ခွာရင်တင်းဆန်တာထပ်ဖွင့်ဖို့လှုပ်ဆောင်နေရလို့စိန်ကန်းလန့်လူမှုကွန်ရီရဲ့အသင်းကပြောပါတယ်။ဒီလိုကိုဗစ်ကူးစက်သူတွေအနှံ့ပြောက်သူတွေများလာပေမဲ့လူတွေကြားမှာယောဂကိုဂရုမစိုက်တဲ့သူတွေလည်းရှိနေတယ်လို့စိန်ကန်းလန့်လူမှုကွန်ရီရဲ့အသင်းဒုတိယဥက္ကဋ္ဌကဆိုပါတယ်
။ကူးစက်တဲ့ကွန်နက်တော်များပေါ်စစ်တဲ့အချိန်ကတော့ကွန်နက်ထားဖို့ရလည်းမနိုင်အနှံ့ပြောက်တွေလည်းများလာဆိုအဲ့ဒါကိုလို့စာပင်ကြောင်းတွေကိုတော့ကွာတင်းဆန်တာပြန်ဖို့လို့လုပ်နေတယ်။ဒီကလာကဘယ်လိုပြောမှန်းကိုမသိဘူးနေတယ်ကျွန်တော်။ဘယ်လိုပြောမှန်းလို့ဆိုတော့ချွတ်ကြလဲဒီဘက်ဘက်လိုပြောမှလားနိုင်ငံရေးကိုပဲအာတန်လို့ပြောမှမသိဘူးချွတ်ကြလဲလုံးလုံးကြီးမဆိုင်ဘူးချွတ်လူတွေများတော်များကြောက်တော့အဲ့တော့ကြောက်တဲ့လူတွေကမကြောက်တဲ့လူကိုပေါ့ပတ်ဆောင်ပေါ့ဒါပဲကြည့်အဲ့လိုပဲသင်ချင်းနေတာပေါ့လူတွေကမှဆိုရင်ဒီလိုကြောက်တဲ့လူကကြောက်တယ်မကြောက်တဲ့လူကမကြောက်ဘူးဒီကကိုဘက်ကဘယ်လိုပြောမှန်းနားလည်အောင်သိပါဦးဆိုလို့လဲချွတ်ကြလဲဒါပေမဲ့လမ်းပေါ်မှာတော့သူသိတာမရှိတော့ဘူး။ဒီဟာဒီမှာဖြစ်တဲ့နှုံးကယူရိုင်းလို့ဖြစ်နေတာကွာ
။အပြင်သွားရင်နှာခေါင်းစီးတက်ဆင်ခြင်းပြန်လာရင်လက်ကိုတေချာတန်းစင်ဖို့အနမ်းပြောက်လာရင်တက်ဆိုင်ရာကိုအကြောင်းကြားဖို့ဆက်သဖြင့်ကြေးရွာတွေမှာမိသက်သက်ဖွဲ့ချစ်ချင်ဤအသင်းနဲ့လူမှုကွန်ရီရဲ့အသင်းတွေပူးပေါင်းပြီးတရက်ကို2ကြိမ်ကိုဗစ်ပညာပေးလှုံ့ဆော်ရေးလုပ်ငန်းတွေလုပ်နေတယ်လို့လည်းပြောပါတယ်။ရက်ကွက်အလိုက်တိုင်ကိုတယောက်နှုံးနဲ့ဈေးဝယ်ကတ်ထုတ်ထားတယ်လို့လည်းပြောပါတယ်။ဒါအပြင်ပဲခူးတိုင်းမှာတမျိုးနဲ့တမျိုးနဲ့မှာစစ်ကောင်စီအဖွဲ့ပါတဲ့စစ်ဆေးရေးဂိတ်ထားရှိပြီးစစ်ဆေးတာတွေရှိနေတယ်လို့ဒေတာကန်လူမှုကွန်ရီရဲ့အသင်းတွေကပြောပါတယ်။ကိုဗစ်ကူးစက်မှုများတဲ့နေပြည်တော်ရန်ကုန်ပဲခူးစတဲ့မြို့နယ်ပေါင်း30ကျော်ကိုကျမ်းမာရေးနဲ့အကစားဝန်ကြီးဌာနက stay at home အမိန့်ထုတ်ပြန်ထားပါတယ်။တလားကျော်အတွင်းအတီးပြုတ်လူနာ6ရောက်လောက်ကူးစက်မှုရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ရဲ့အခြေအနေကိုငင်းကြံတက်စာလူမှုကွန်ရီရဲ့အသင်းကအခုလိုပြောပါတယ်
။တွားတော့မနေ့ပိုင်းတော့ဥစ္စာများပါတယ်။ဆယ်နယ်နောက်ပိုင်းဆိုရင်တော့လူတော့တိတ်မရှိတော့ပါဘူး။လူကတော့တိတ်အရကျဲတော့ပြီပေါ့
။ February 1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစလို့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေစစ်ကောင်စီကကောင်းကောင်းမကင်သွယ်နိုင်ဘူးလို့ဒေသခံနဲ့အကူအညီပေးနေသူတွေကပြောပါတယ်။လက်ရှိမှာကိုဗစ်ကူးစက်မှုနှုန်းကတဟုန်ထိုးမြင့်တက်လာနေပြီးတော့အောက်ဆီဂျင်အိုးမလုံလောက်တာနဲ့ကျန်းမာရေးဝန်ထမ်းမလုံလောက်တာတွေနိုင်ငံအနှံ့ဖြစ်ပေါ်နေရလို့သိရပါတယ်ခင်ဗျာ
။ကိုရဲမွန်ပါရှင်။ NCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အနေနဲ့လက်ရှိမြန်မာနိုင်ငံအခြေအတဲ့အတွက်ညှိနှိုင်းဆွေးနွေးအပြစ်ရှာချဖို့တိုက်တွန်းလိုက်ပါတယ်။မနေ့ကပြီးခဲ့တဲ့၄ရက်ကြာ PPST ရဲ့ Internet Online အစည်းအဝေးမှာယာယီအဖွဲ့ခေါင်းဆောင်ဟောင်းဗိုလ်ချုပ်ကြီးရွတ်စင်နှုတ်ထက်ပြီးမွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်အောင်မင်းဦးဆောင်တဲ့စုပေါင်းခေါင်းဆောင်မှုအဖွဲ့ဖြစ်ပေါ်လာတာမှာဘာတွေထူးခြားမှုရှိပါသလဲ။မြန်မာအခြေအတဲ့ဖြစ်ချင်းရေးဘာတွေလှုပ်ဆောင်ဖို့ရှိပြီးလက်ရှိ NCA အနေထားကရောဘယ်လိုရှိနေပါသလဲ။PPST ပြောခွင့်ရမွန်ပြည်သက်ပါတီဗဟုအလုံးမှုဆောင်အဖွဲ့ဝင်နိုင်အောင်မငေးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်။အထူးကြဆုံးမပြောရင်ဒီနေ့ပြဿနာကိုနည်းနည်းရေးရပဲဖြေရှင်းသေးတယ်။ဒီလိုအင်အားသုံးပြီးတော့ဖြေရှင်းတာကိုကျွန်တော်တို့ဟိုနောက်ဆုံးရလတ်ကောင်းတစ်ခါရှိဘူးလို့ကျွန်တော်တို့သဘောထားချမှတ်ထားတယ်ပေါ့နော်။ဒါအဓိက SDA အဓိကရည်မှန်ချက်ချထားတဲ့ Federal Democracy ပြည်တော်စုကိုဆက်လက်ပြီးဆောက်သွားမယ်လို့ကျွန်တော်ရဲ့ဆုတ်ခိုင်ထားပြီးတော့ဆက်လက်သွားမယ်။တော့ channel တို့ရဲ့ဒီ SCA လက်မှတ်ထူထားတုန်းကဖိဖိဒီဖြစ်လုပ်ပြီးခဲ့တဲ့ဒီနိုင်ငံအကောင်ဆောင်ပါ ASEAN နိုင်ငံအကောင်ဆောင်တွေ EU နိုင်ငံကတွေ UN ကတွေနောက်ဂျပန်တရုတ်စတဲ့နိုင်ငံကလည်းဒီဖြစ်ချင်းပြေးဆိုင်ရမှာအထက်ကူဖြစ်ဖို့အတွက်ကျွန်တော်ဝင်ပြီးတော့ဆက်လက်ပြီးတော့ချင်းကပ်သွားမယ်ဆိုတဲ့အကြောင်းအဓိကအဖြစ်ကျွန်တော်တို့လှုပ်သွားပါတယ်
။ဟုတ်ကဲ့ဒီနေရာမှာလက်ရှိနိုင်ငံရေးအခြေအတဲ့ကိုတည်လည်နိုင်ရေးအတွက်ပေါ့နော် NCA ရဲ့အနှစ်သာရကိုအခြေခံပြီးတော့ဖြည့်ရှင်းသွားမယ်ဆိုတဲ့နေရာမှာဒီခုနကပြောတဲ့ပြစ်ဆုံဆွေးနွေးရေးကိုဒီနိုင်ငံကအတိုင်းဝိုင်းတွင်နဲ့အတူပေါ့နော်ပူပေါင်းပြီးတော့ဆောင်ရွက်သွားဖို့ကိုဆိုလိုတာလားဘာကိုအဓိကဆိုလိုတာလဲအနှစ်သာရကိုအခြေခံမယ်ဆိုတာလေ
နှစ်သာရကကျွန်တော်တို့ပြောချင်တာကဒီအင်အားသုံးပြီးဖြည့်ရှင်းလို့ဘလို့မှပဲအခြေရလက်ကောင်မထွက်ဘူးဒါကိုလည်းကျွန်တော်တို့ဝိုင်းဝန်းကူညီဖွဲ့ဖို့ဖြည့်ရှင်းမှာပဲရလက်ကောင်ထွက်နိုင်မယ်အခုလေကျွန်တော်တို့အခုလောလောဆယ်နေတဲ့ SCA စာချုပ်ထဲမှာပါတဲ့အချက်တွေအများကြီးရှိတယ်။အရေးဆွေးနွေးချက်တွေ၊စီးရေးဆိုင်ရာဆွေးနွေးချက်တွေ၊အဲတော့ဒီဂျာကလာဒီလူမှုဆိုင်ရာဆွေးနွေးချက်တွေကိုလည်းဆုပ်ကိုင်ပြီးတော့လုပ်သွားမယ်။အခုလောလောဆယ်နေတဲ့စစ်ကောင်စီနေနေတော့ကျွန်တော်တို့ PPS နဲ့နိုင်ငံဆွေးနွေးပွဲမှုမလုပ်ဘူး။အဲဆိုင်ရထားမယ်။ဒါပေမဲ့ပါတီတစ်ခုချင်းနေနဲ့သူသက်ဆိုင်ရာသူပါတီရဲ့လူအခြေရပိုင်လက်ထဲဆွေးနွေးပွဲလုပ်ခဲ့ရရင်လည်းလုပ်နိုင်တယ်ဆိုတဲ့အကြောင်းလေးကျွန်တော်တို့ဘောတာမှာချက်ချိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနေ့မှာအဓိကတော့ဒီအနှစ်သာရကတွေ့ဆုံဆွေးနွေးနေတဲ့လက်ရှိအခြေအတည်တွေကိုဖြည့်ရှင်းဖို့ပေါ့နော်ဘယ်လိုမျိုးဆ နှစ်ဝဲကိုရောက်လာအောင်လုပ်ဖို့ပြင်ဆင်ထားတယ
်ဟုတ်ကဲ့ကျွန်တော်ခုနကကျွန်တော်ပြောထားလို့ပဲပေါ့နော်ကျွန်တော်ဒီလက်မှတ်ရေးထိုးထားတော့ကအစ်စ်စ်တင်နေကြရအများကြီးပါတယ်အဲ့ဒါကိုကျွန်တော်ချင်းကပ်ပြီးတော့ကျွန်တော်နှစ်ဖက်ပေါ့နော်အမြင်လေးတူညီရအောင်ဒီကံရည်ဒီနိုင်ငံပြည်ထောင်စုနိုင်ငံကြီးအနေနဲ့ဖြည့်သွေးဆိုသူလေးလမ်းကြောင်းပေါ်မှာရောက်အောင်တော့ကျွန်တော်တို့တစ်ဖက်ကိုချင်းကပ်မယ်တစ်ဖက်ကိုလည်းတိုက်တွန်းပြောဆိုတော့မယ်ဒီနှစ်ဖက်ပေါ့နော်ချင်းကပ်နေတဲ့ဘက်ခံရ
ဟုတ်ကဲ့နှစ်ဖက်ကိုချင်းကပ်တယ်ဆိုတာဒီကတော့စစ်ကောင်စီနဲ့
ဟုတ်ကဲ့ AGG ဆွေးရပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့
အဲ့ဒီခါကျတော့တစ်ခုကတော့တိုက်ပွဲတစ်ချို့ကလည်းဒေတာတစ်ချို့မှာပေါ့နော်ချစ်တာတစ်ဖြည်းဖြည်းများလာတဲ့အတွက်ဒီပေါ်မှာရောလက်ရှိဒီ NCA ရဲ့အနေအထားကိုဘယ်လိုမျိုးသမတ်သားမရရှိ
ဘူး။ဒါကအချိန်ခါတစ်ခုမှတော့စောက်ရောက်ဖို့ပေါ့လေ။အာဖြေကူတော့ဒီအချိန်ခါအချိန်နဲ့တစ်ခုခုရုပ်လုံးပေါ်လာမယ်မို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာနောက်တစ်ခုကတော့ဒီ NUG အမျိုးသားညီညွတ်ရေးဆွေးနွေးပွဲပတ်သက်လို့ပေါ့နော်။ဘုံသဘောထားယက်တိကျံမျိုးထုတ်ပြန်ဖို့ကြိုးစားမယ်လို့ PBS ရဲ့ခေါင်းဆောင်ဟောင်းပေါ့နော်။အဖွဲ့အစည်းကမှတွေ့ခဲ့ရပါတယ်။အဲ့ဒီဆွေးနွေးမှုအနေထားလေးရအောင်ဘယ်လိုရှိခဲ့လဲ
။ဟုတ်ကဲ့ပါ။ကျွန်တော်တို့ရဲ့ဒီ NUG ရဲ့သဘောထားမှာပေါ့နော်ဥပမာဆိုရင်ဒီဖက်ဒရယ်ဒီမိုကရေစီပြောင်းစုကြည့်ဖောက်ရက်အတွက်သုတိညာစာတမ်းတွေထုတ်တယ်ဒီပေါ်မှာလည်းကျွန်တော်တို့အပြန်အလှန်သုံးသပ်တယ်ကျွန်တော်တို့လည်းဒီအစိတ်ပိုင်းတကတော့နိုင်ငံတော်ကိုဘလူးတီဖောက်မယ်ဖက်ဒရယ်ကိုဘလူးတီဖောက်မယ်ပေါ့အခြေခံမှုသဘောထားပေါ်မှာပို့ပြီးတော့ရတာပေါ့လေဘလူးတီဖောက်မယ်အဲ့ဒီပေါ်မှာတော့ကျွန်တော်တို့လည်းအများကြီးသဘောတူညီမှုရှိတယ်အစိတ်ပိုင်းချက်မှာပဲဒီလုပ်ငန်းကောင်တာပေါ်မှာကျွန်တော်လည်းမတူကြွေးကြမှုတွေနဲ့ရှိတာတယ်ဒီအပိုင်းကိတ်ကနေပြီးတော့ဦးစီးဦးဆောင်ပြီးတော့လောက်တာကအဲ့မတူဘူးပေါ့နော်ကျွန်တော်တို့ပြင်နေတာမတူတော့ဒါတော့ကျွန်တော်တို့အပြန်အလှန်တုံ့တက်နေတယ်စဉ်းစားနေတယ်ကျွန်တော်တို့ပါတီတစ်ခုချင်းမလဲချပြနေတယ်ပြောစိတ်ဟောတာတည်းချစားတာရှိတယ်ခင်ဗျအဲဒါ AEG ရဲ့လောက်ရပုံမှာပဲလောက်ရပုံမှာကျွန်တော်တို့လေးစားတယ်ဒါတိမရှိတာပေါ့ဒါတခြားကိစ္စတွေဆက်လက်ပြီးတော့ဆွေးနွေးသွားရအောင်ပေါ့နော
်ဟုတ်ကဲ့ဒီနေရာမှာတစ်ခုကလည်းဒီစီပွားဥဆောင်မှုနေရာမှာအဓိကအဖွဲ့ကြီးတစ်ခုဖြစ်တဲ့ KNU ကျင်းမြသားစီအောင်ကိုမတွေ့ရပါဘူးအရင်ဆုံးတော့ KNU ကဥဆောင်မှုနေရာယူခဲ့ပြီးနောက်ရှမ်းကနေပြီးတော့ယာယီဥဆောင်မှုယူခဲ့ရတာပေါ့နော်အဲ့တော့အခုဒီပူပေါင်းဥဆောင်မှုမှာရှမ်းကတော့ပြန်ပါပါပဲမွန်ပါလေပို့ပါလေဒါပေမဲ့ကျင်းကိုမတွေ့ရဘူးပေါ့နော်ဘယ်လိုနေထားဖြစ်ခဲ့တယ်လို့သုံးသပ်နေလဲ
အဆောက်အအုံကျွန်တော်တို့ BPS စုဖွဲ့တဲ့က KNU ကနေပြီးတော့အဖွဲ့ကောင်းဆောင်တွေတာဝန်ယူခဲ့တယ်ဒုတိယကတော့ RGSS ဆက်လက်ပြီးတော့တာဝန်ယူခဲ့တယ်ဆိုတော့ဒီတစ်ပတ်မှာတော့ Positive Party ကိုတော့သူတို့တောင်းပန်ပြင်ချင်တယ်။ဒါတကူကတော့စုဖွဲ့မှုပုံစံက PDS ကိုလည်းဖြစ်တဲ့ဘလူးတာတူမှုကနေပြီးတော့ဒီပုံစံကသူတို့ပါတီတိုင်းမှာဆက်လက်ကျင်းပသွားမယ်ဆိုတော့ဒီတောင်းမှုသူတို့အနေနဲ့မပါဝင်နိုင်သေးဘူးပေါ့နော်။အဲဒီပုံစံဒါကြောင့်မို့သူတို့ဆက်လက်ပြီးတော့ကျင်းပသွားမယ်လို့လည်းအဲလိုရှိကြပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ညောင်မင်းခင်ဗျာ
။ကိုဝင်းမင်းပါရှင်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်အာဏာဖီဆန်တဲ့အနေနဲ့တပ်ကံတွေထွက်ပြေးလာသူ800ကျော်ရှိတယ်လို့ဇွန်လတုန်းကထွက်ပြေးလာသူဗိုလ်ကြီးမင်းမောင်မောင်ကပြောပါတယ်။သူကတော့ရန်ကုန်တိုင်းတိုက်ကြီးမြို့နယ်မှာခြေစိုက်တဲ့အမှတ်14စစ်မြေပြင်စစ်တပ်ရင်ကခွဲစိတ်ပါရဂူဖြစ်ပါတယ်။စစ်ကောင်စီကိုစန့်ကျင်နေသူတွေဗက်ပြောင်းလာသူတွေတဲကအမြင့်ဆုံးယာရုနဲ့ဗဲတပ်တွေကလည်းဆိုတာကိုမဆုမြတ်မွန်ကဗိုလ်ကြီးမင်းမောင်မောင်ကိုဆက်သွယ်မေးမြန်းထားပါတယ်။
အဲ့တော့အခုဒီစစ်တပ်ကဒီအနာသိမ်းပြီးတဲ့နောက်မှာတပ်ကနေပေါ့နော်ဘိုးကြီးတို့လိုမျိုးထွက်လာတဲ့သူပေါ့ဘယ်နှယောက်လောက်ရှိတယ်လို့တပ်မတော်ဒါဘယ်နှယောက်လောက်ရှိတယ်လို့သိရပါလဲရှင
်ဒီထွက်လာတဲ့သူတွေကတော့အများကြီးပဲပေါ့နော်သူတို့တွေကပုံစံမျိုးစုံနဲ့ပေါ့တချို့တွေကတော့လည်းတင်းကြောင်နေနေမှာရှိကြတယ်တချို့တွေကလည်းပြည်သူတွေဓာတ်ထဲမှာရှိနေပေါ့နော်သို့တော်လည်းပဲကျွန်တော်တို့သိတယ်ပေါ့နော်ဒေတာပေါ့ဒေတာစင်းတွေကရခဲ့ရင်တော့ဒါအကျဉ်းချင်းအဖြစ်တော့800နဲ့တစ်ထောင်ကျတော့ရှိနေပါဘူးကျွန်တော်တို့78ရေးကင်းတော့ကဟလာပြည်သူလူနဲ့ပူပေါင်းနဲ့တက်မတော်သားအင်အားစုကတော့အင်မတန်နည်းပါတော့အခု2021မြေဥတော်လိုင်းရေးမှာပြည်သူလူနဲ့ပူပေါင်းနဲ့တက်မတော်သားအင်အားစုကဒါဆောင်ကနေမျိုးပါပေါ့နောက်ပိုင်းလည်းပြည့်ပြည့်ညားလာမယ်လို့ကျွန်တော်အနေနဲ့ညွှန်ပြပါတယ်ဒါအင်မတန်များတဲ့ပမာဏဟုတ်ကဲ့ပါခင်ဗျာ
ဆိုဆိုဆိုဟိုပြောတော့ဒီ800ဝန်းကျင်လောက်ရှိရလို့ပြောတော့အဲ့ဒီ800ဝန်းကျင်ကဘယ်တက်တွေကနေပြီးတော့ထွက်လာတဲ့သူအများဆုံးလို့သိရလဲနောက်ပြီးတော့ဒီဂျာတူအမြင့်ဆုံးကပေါ့နော်ဘယ်အဆင့်ရှိပါလဲရှင်
အဲ့တော့အများဆုံးကတော့အများဆုံးဆိုတာတစ်ခါတော့ proportion နဲ့လိုက်ကြွားနေတာပေါ့နော်ဒီတက်တက်တက်သေးရဲ့အနေအထားမျိုးတော့မဟုတ်ဘူးပေါ့အပေါင်းစုံကနေပြီးတော့ဆက်လာကြတာပေါ့နော်အဲ့တော့အခုချိန်ထိကတော့အမြင့်ဆုံးရာသီကတော့ပုံမှုအဆင့်ကြီးပုံမှုအဆင့်ကြီးတော့ဒါအမြင့်ဆုံးရာအမြင့်ဆုံးဓာတ်ပုံနဲ့ဆက်လာကြတယ်နောက်ပိုင်းဆိုရင်တော့ပေါ့နော်ဒါပြည်သူတို့ရှားမှုကြီးအကောင့်တာမယ်ဟလာဒီလူကိုယ်တိုင်လည်းပဲတချို့နေရာတွေမှာပေါ့နော်ပြည်သူနဲ့ပူးပေါင်းခြင်းနဲ့နေထိုင်မှုရှိပါမယ်ဆိုတော့ ဒီဖက်ကြီးမှာဒါဒီကြီးမှာတဲ့ပုံကိုယ်တွေလည်းဒီသူ့ဖက်ကိုရက်တီလာလိမ့်မယ်လို့ကျွန်တော်အနေနဲ့ညှော်လင့်နေရပေါ့နော်ညှော်လင့်နေသေးပေါ့ဗျာဆောစောမေကုန်ပြန်မေးမယ်ဆိုရင်ဒီကြီးကြီးလေးပေါ့လေဖက်တက်တရားနေပြီးတော့ထွက်လာတဲ့သူအများလေလို့ပြောလို့ရလဲရှင်အဲ့တော့ကျွန်တော်သိပြီးတော့ဒေတာအတိအကျမပြည့်တဲ့အကြောင်းလို့ကျွန်တော်အနေနဲ့ပြောလို့တော့မရဘူးဗျာဒါကတော့ကျွန်တော်နေရာစုံကထွ ဟိုတော့လေးလားလောက်ကြာကြမှာထွက်လာရဲဆိုတော့ဒီကြားထဲမှာဒီလိုထွက်လာနိုင်ဖို့အတွက်ကအခက်အခဲရှိလို့လားဒါမှမဟုတ်ဘာကိုစောင့်နေပြီးတော့အဲ့လိုလေးလားလောက်ကြာမှာဒီလိုထွက်လာရဲဆိုတော့ပြောလို့ရမှာရှင့်အဲ့ဒါကတော့ကျွန်တော်ဒါကျွန်တော်ရှင်းဝေ့ချက်ကိုပြောပြရမှာပေါ့နော်ကျွန်တော်ကအာနာသိင်းကြီးတဲ့အချိန်ကစပြီးတော့ကျွန်တော်ကဒါကကုနာပြောသလိုပေါ့ဒီကျွန်တော်ရဲ့ဒါဒီမှုကွန်ရဲ့ ကျေတယ်ပေါ့နော်ဥတော်တစ်ဆက်သေးမှလည်းကျွန်တော်ကပြည်သူနဲ့ပူးပေါင်းမှုနဲ့ကျွန်တော်အနေနဲ့ခွင့်လန်းရှာနေတာပေါ့နော်ခွင့်လန်းရှာနေတယ်ဥတော်လည်းဘယ်လိုပူးပေါင်းမှုလဲဆိုတဲ့အရာကိုကျွန်တော်မပြီးဘူးပေါ့နော်ဘယ်လိုနဲ့ဆက်သွယ်ရမှာလဲဒီနဲ့ဒါဘယ်လိုမျိုးပေါ့နော်ဒီလိုဆက်လို့ရအောင်ဘယ်လိုလုပ်ရမလဲဒီနည်းနည်းကျွန်တော်ရှာနေတာပေါ့နော်တစ်မျက်စာတွေလည်းဒါကကျွန lade, charlie charlie bono, then only a payman the other yard who are taking the moon to pass out of the city life. Aido, the little new city and our young permit was to be your da, to my social be your bono, da, palava, da maro, to my job of the work. You see, for not the only anabinet in a sapio, genoa, he do not move on with it. I'll show you down the way.
So boya di CDM lo biro ma di ta ka ni thwet pi la de bo li so ai nau ma o ko nau song ta wen than ge de di sit tet ye ma belo ge ya yai khan mu de chi de lo wa ti ya le she
chino twa do like yo le ma so zan no u ya tha ge de cha ta khan ma lo di dai mai chi de lo lo program ma twa ni ge de ba ti lo le so chino wa di su bet do ga ti ya chi twa bi chino sai wen ga la di su yi de sai wen ga lo di ni u do nai yi au min mu twa
ကျွန်တော်အနေနဲ့ဘယ်လိုထူတော့ဘယ်လိုတောင်းနေရနေပြီးတော့ပါဝင်ကူညီပေးလို့ရမလဲဆိုတာကိုကျွန်တော်သိဝင်ကြတယ်ဒီကြေးတဲ့ຢာတွေကိုလည်းကျွန်တော်မိတ်လိုက်ပါဘူးဟုတ်ကဲ့ပါအခုဒီတက်ကနေပြီးတော့ထွက်လာခဲ့ပြီးဒီပြည်သူအများပေါ်လေးဒီဆန္ဒပြသူစစ်ကောင်စီကိုစန့်ကျင်နေသူတွေဘက်ကနေပြီးတော့ရပ်တည်နေတယ်ဆိုတော့ရှင်းဆက်ပြီးတော့ဘိုးကြီးဘာတွေလုပ်သွားမယ်ဆိုတဲ့အစီအစဉ ဒီလိုဆိုဘာတွေလုပ်နေလဲဆိုတဲ့အရာကိုတော့ကျွန်တော်တို့ချင်းရင်းအချင်းတွေကတချို့အရာတွေမှာတော့အကျိုးပြပြီးတော့ねကျေးဇူးတင်ပါတယ်ဗိုလ်ကြီးမြေမောင်ရှင်အခုလိုမျိုးဗီဒီယိုရေးပြန်မှာပါအချိန်ပေးပြီးတော့ဖြည့်တဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ဟောကျေးဇူးတင်ပါတယ်မဆုမြတ်မောင်ကြီးဟုတ်ကဲ့ပါခင်ဗျာမဆုမြတ်မောင်ဆက်သွယ်ပြီးနေတင်ပြခဲ့တာပါရှင်စစ်ကောင်စီရဲ့လိုရက်တွေကိ
ဒီနေ့ကျွန်တော်တို့ပြောပြမယ့်စီစဉ်တွေကခွဲစိတ်ပါရဂူဘူကြီးမြင့်မောင်မောင်ဖြစ်ပါတယ်မြန်မာကအပြည့်အစုံကိုတော့စနေနေ့ထုတ်လွှင့်မယ့်
VOA American တဲ့ ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေ တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ဂျိုရုဖန်ယူမှုနဲ့ line meter တို့အပြင် ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရတဲ့ တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web site ကိုရိုက်ထည့်လိုက်တာနဲ့ tomorrow view in myanmar wine pema sa myanmar ko yauk shin nai ma de 8473748.info phit par de da tin lu mu kon ye sa myanmar ri phit de youtube ne twitter sa myanmar ri ga ni le na sin chi shu tadin ni ko phat shu lo ya ba de view in myanmar wine youtube leisa ga youtube.com/viewabamese channel phit par de sa long maung ga voabursechannel phit par de YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့twitter.com/voabamese ဖြစ်ပါတယ်။
စလုံးပေါင်းက twitter.com/voabures ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ8ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12.13 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 9859တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာထုတ်လွှင့်မယ့်အစီအစဉ်တွေထဲကလူတို့နဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာကတော့
ကိုဗစ်ဖြစ်နေပြီလို့တန်တရားရှိပြီဆိုရင်ပေါ့နော်ဒါမှမဟုတ်လို့ရှိရင်ကိုယ်ကရှိရလို့ ਨੇ ទីတွေ့ထားတဲ့လူတွေပေါ့နော်လက္ခဏာပြနေတဲ့လူတွေကခုနကလူချီပြူစင်တာတွေပေါ့နော်ဒါမှမဟုတ်ထင်းချိုရီစင်တာတွေမတော်နိုင်တဲ့အခါမှာကိုယ့်အိမ်မှာဒါပြီးကြနေထိုင်တယ်ပေါ့နော
်လူလူနဲ့ကျမ်းမာရေးအပတ်စဉ်အစီအစဉ်မှာနားဆင်ကြရပါမယ်ရှင်ဒီနောက်မှာတော့အားကစားအစီအစဉ်ကိုလည်းတင်ပြပေးမှာပါဒါရီမတိုင်ခင်အခုရင်ဆုံးတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံဟာမတူကွဲပြားမှုတွေမတူကွဲပြားသူတွေကြားအပြန်အလှန်နားလည်သီးခံမှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့ပြည်ပကကူးဆက်ဝင်ရောက်လာတဲ့အယူအဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပဋိပက္ခတွေဖြစ်လာရတယ်လို့အမေရိကန်ပြည်ထောင်စု Rutgers State ကဂုံတူးဆောင်ပါမောက်ခမြမအရေးကျွမ်းကျင်သူ Joseph Silverstein ကသုံးသပ်ပါတယ်ပြန်လည်သိမြင်ရေးအတွက်အတိတ်သမိုင်းကိုပြန်ကြည့်ပြီးသင်ခန်းစာယူသင့်တယ်လို့လည်းပြောပါတယ်ပါမောက်ခဆီလ်ဘာစတိုင်ကိုဥကျော်ဆန်တာကဆက်သွယ်မိမြန်တာမှာပြောကြခဲ့တာဖြစ်ပါတယ်။မကြသေးခင်ရက်ပိုင်းအတွင်းကကွယ်လွန်သွားပြီဖြစ်တဲ့ပါမောက်ခကြီးကိုဂုံပြူတဲ့အနေနဲ့ပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင
်။ဆရာကြီးဆီလ်ဘာစတိုင်များမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲ။ဆိုတာကမြမအမျိုးသားစိတ်ဓာတ်ဒီဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမဟုတ်ဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောရပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are different and one can be both a nationalist and a Buddhist.
ဗုဒ္ဓဘာသာနဲ့အမျိုးသားရေးဆက်ဆက်နေပါသလားတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်အတူတော့မဟုတ်ပါဘူးဒါပေမဲ့လူတယောက်ဟာအမျိုးသားရေးဝါဒီရောဗုဒ္ဓဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်။တစ်ခုနဲ့တစ်ခုဟာဖီလာဆန့်ကျင်မဟုတ်ပါဘူး
။ဆိုတော့မြန်မာအမျိုးသားရေးစစ်တပ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
။ Well, Buddhism is a very important way of life. It is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိရေးပါတဲ့နိလန်တရားဖြစ်ပါတယ်။ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူး။လူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်။ဘဝလမ်းညွန်မှာဒီတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်။တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်။ဆိုရာဘာသာကြားရင်းနဲ့ဘုရားဘာသာဝင်နေတဲ့အတူတူစင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါ့။
Oh, absolutely. And it's part of the history of Burma. One of the problems today is people do not bother to read the history of
လုံးဝမကန်ပါတယ်။ဒါဟာမြမတမိုင်းရဲ့ဒစိတ်တေတာလည်းဖြစ်ပါတယ်။ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာတမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်။လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီမှာမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းနေမျိုးမျိုးရှိခဲ့ပါတယ်သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်တမျိုးနဲ့တမျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူးဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူ
းဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well. In other words, during this last century, 12.
Champa Muri Hale, Yishi Piton Lagare Kisa Diababe, Dinibioye, Akuna Song Yazu Nemaba, Tagule Nangano Piton Yati Lamune Shimbiro Shuminja, Mapibare, Tamangu Nene Piankaya Mesoye, Pamari, Yama Alevain de Quingo, also Tagas in Runga, Dita Tananta Liaga, Lumiozude, Badaye Dine Wine. Lumu Winjinego, Truha, Tru, Kobain Ochokun, Pitagabare, Nanganoga Chamatare, Boundin, Nitain, the Mia Kalapalo, Dilova Quimpu Tagaraba. Daha Naseyazu Sabai, Madazuna de Zoo, the Boda Matuni Muri Pilabi, Satin Yane Lagabare, the Gero Inigine, a changing Yampita, Sitaidaha, Boda Bada, a Saint La, Esilam Saint Lam Hobau, Inigineja, Pioshin, Yanjanzoan, Lulula Nitain Gere, a Saint Lari da Shigabare.
The
mess that we are seeing unfold at the present time, the fighting, this disagreement, is largely the outgrowth of the failure of the Burmese.
Akuka, Chenoru, Twichung, Lare, Piatanari, Takaimuri, the Bokole Muri, Ha, Adika Api, Pamari, and Inet, Oza Anagu, Luru, Taiwan, the Kulong, and Dwet, Yamatada, Quewe, Chindombo, Piakwe Yaga, the Saint, Pau Pala Raba. Tamaima let also do be in Mishiraka, Tamamho, also let be in A Pionyane Akama, Luriha. အုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှာဆိုလို့ကာကွယ်ခုခံလာကြပါတယ်ဆိုတော့ဒီကနေ့အခါမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်စုမှုစနစ်တရားကိုမျိုးဆက်တစ်ခုကတစ်ခုကိုနီးလန်းတကြလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်ဒေးလို့ကျွန်တော်ထင်ပါတယ်ဒါကြောင့်မြန်မာလူ့အဖွဲ့အစည်းဟာညဉ့်ညံစွာအတူရှင်တွဲလာကြ
ူရဲ့အထဲကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ညဉ့်ဉန်းရေးကတစင်ပေါက်ဖွားလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
။ Well, I think there is no offer or belief that peace cannot exist between the various peoples in Burma. And there were long periods of time when peace
ညီမနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်။စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှည်ရှည်လျားလျားရှိခဲ့ပါတယ်
။ဆိုတော့အရင်ကမရှိခဲ့ပဲအခုရှိလာကြတော့ဆိုင
် We are seeing a number of new ideas being brought in by outsiders and that people who come from other areas bring with them the unhappiness, hatred, disagreements and impose it on the peoples who had for long periods
အခုတော့အယူအဆတွေကိုပြင်ပကလူတွေကတစဉ်တင်သွင်းလာတာတွေ့မြင်နေရပါတယ်ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတီးစိတ်တွေတဘောတာကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငြင်းငြင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်။အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငြင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ
်။ဟိုနောက်တစ်ခုကဖဆဗလာခေတုံးကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲရတယ်လို့ဖတ်ရပါတယ်။ဒါပေမဲ့ဒီလိုထိဆိုတဲ့အကြမ်းဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ။
I am concerned about this idea that the emphasis on a state religion is something that is fairly new.
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်။နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်။အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်အရေးတယောက်ဝင်ဆွဲဖက်တာလည်းမရှိခဲ့ကြပါဘူး။ ဒါပေမဲ့ခေတ်သစ်ရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တို့ကဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်။တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူး။လူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင်ကြံလိုက်နာကြဖို့ပဲရှိပါတယ
်။အခုလို့ဆိုတော့စေရုံကဘာသာကွဲလူမျိုးကွဲပြဿနာမရှိဘဲအတူစင်တွဲနေထိုင်လာကြတယ်။အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှာတိုးတက်မလာပဲနောက်ပြန်ဆုံးတဲ့သဘောပေါ်ဆိုင်ခင်ဗျ။
I agree with you fully. There was far much social harmony in Burma when the various groups lived under their own rules side by side peacefully, acknowledging the paramountcy of the Burmese.
ကျွန်တော်အပြည့်အဝသဘောတူပါတယ်။မတူကွဲပြားတဲ့လူ့အဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကိုအကြီးအမှုအဖြစ်အတိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတရှိရှိနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်။သူတို့ကိစ္စကိုဝင်မဆွက်ခဲ့ပါဘူး။ဒါကြောင့်မြမတမိုင်းမှာငြင်းကြမ်းရေးရှိခဲ့ပါတယ်။လူမှုစစ်ပွဲတွေမရှိခဲ့ပါဘူး။ပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်။ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းဘာသာကိုးကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူး။
ဟုတ်ကဲ့ဆရာကြီးအဲ့တော့ရှေ့ကိုမျောပြီးကြည့်မယ်ဆိုရင်ဒီလိုသဟဇတာရှိရှိငင်းငင်းညံ့ညံ့နဲ့မတူကွဲပြားမှုတွေအကြားငင်းညံ့စွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာတွေကိုကျွန်တော်ပြုပြင်ရမလဲခင်ဗျာစနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားသူရမို့လူအဖွဲ့အစည်းလူတွေရဲ့စိတ်ညစ်သဘောသဘာဝကိုပြောင်းလဲရမလားခင်ဗျ
ာ Well I think we have a base if we would only look back at itAnd that is Aung San. General Aung San, when he led the Burmese people and he brought them together at the Panglong meeting, talked about the rights of peoples to be themselves.
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါ။ဘုကျော်အောင်ဆန်းကိုတွေ့ရပါလိမ့်မယ်။ဘုကျော်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြခဲ့ပါတယ်မွတ်စလင်တွေကိုတော်လကောင်းတခြားအုပ်စုတွေကိုတော်လကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူးငြင်းငြမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်ဘိုကျုံအောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ဖဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူးနိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်ကြံလူမျိုးစုအပေါ်ကြီးစိုးချယ်လှယ်လာခြင်းကြပါတယ်ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါလေ့လာကြပါအဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
ဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ကရေဒီယိုအစီအစဉ်အပြင်ရုပ်သံအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့သတင်းဖတ်ဆင်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါမယ်ရှင်ဒေါက်တာတန့်စော်စီစဉ်တင်ဆက်နေတဲ့လူမှုနဲ့ကျန်းမာရေးကိုနားဆင်ကြရအောင်ပါရှင
်။အားလိုက်မှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေပြန်လည်မြင့်တက်လာတဲ့အချိန်မှာကိုဗစ် -19 ကာဝေးကုသရေးကိုဖိဖိစီစီလွှတ်ဆောင်ပေးမယ့်အဖွဲ့အစည်းတွေနှေးပါသွားတာကြောင့်ကိုဗစ် -19 ကာဝေးကုသရေးဟာစိုးရိမ်ပူပန်ရမယ့်အခြေအနေတစ်ခုအဖြစ်ကိုရောက်ရှိလာနေတာပါ။ကိုဗစ် -19 ကူးစက်ခံရတဲ့အခါအင်္ဂါတခြားသူတွေကိုကူးစက်ပြန့်နှံ့မှုမရှိစေဖို့အတွက်မိမိအိမ်မှာတည်ကြားနေရာတစ်ခုကိုကြိုတင်စီစဉ်ထားကြရမှာဖြစ်ပါတယ်။မိမိအိမ်မှာလေဝင်လေထွက်ကောင်းတဲ့အခန်းတစ်ခုကိုကြိုတင်ပြင်ဆင်ထားပြီးရောဂါရှိသူအသုံးပြုရမယ့်အသုံးဆောင်ပစ္စည်းတွေကိုလည်းတည်တံ့ဖြစ်အောင်ပြင်ဆင်ထားတဲ့နယ်လို့အရေးပေါ် application မှာအထူးရောဂါကူးစက်ရဝင်တူဦးဖြစ်သူဒေါက်တာဟိန်းထက်ကအခုလိုကြံပေးပါတယ်
။ဟုတ်ကဲ့အဲလိုမျိုးကိုဗစ်တန်ရာရှိလာပြီးသူ့ကိုကိုဗစ်ဖြစ်နေပြီလို့တန်ရာရှိပြီဆိုရင်ပေါ့နော်ဒါမှမဟုတ်လို့ရှိရင်ကိုဗစ်ရှိရလို့လည်းကြည့်တွေ့ထားတဲ့လူတွေပေါ့နော်လက္ခဏာပြနေတဲ့လူတွေကခုနကလူအခြေပြုစင်တာတွေပေါ့နော်ဒါမှမဟုတ်ထင်းချိုရီစင်တာတွေကိုမတော်နိုင်တဲ့အခါမှာကိုယ့်အိမ်မှာဒါတီးကြနေထိုင်တယ်ပေါ့နော်တီးကြနေထိုင်မယ်ဆိုရင်ကျွန်တော်ကဟိုတီးတတ်အခန်းပေါ့နော်ဒါမှမဟုတ်ရင်လေးဝင်းလေးတစ်ပတ်ကောင်းတဲ့အခန်းလေးတစ်ခုတော့ပြင်ဆင်ရမှာနော်ပြင်ဆင်မယ်ပြီးရင်ကိုသုံးမဲ့အသုံးဆောင်တွေတော့တီးတတ်ထားမှာပေါ့နော်
က COVID-19 ကူးစက်ခံရတယ်လို့တန်တရားရှိပြီးမိမိအိမ်မှာတိကျအခန်းခွဲနေထိုင်ရတဲ့အခါရောဂါရှိသူရဲ့အသုံးဆောင်ပစ္စည်းတွေကိုတည်တံ့ထားရှိရမှာဖြစ်ပြီးမလဲမရှောင်သာလို့အတူတူပေါင်းပြီးသုံးရမယ်ဆိုရင်ပြည့်စုံဆောင်ရှောက်ပေးရတဲ့သူတွေအနေနဲ့အသုံးဆောင်ပစ္စည်းတွေကိုမကင်တွယ်ခင်နဲ့ကင်တွယ်ပြီးချိန်နေမှာလက်ကိုတည်တည်ချာချာစည်းကြောတန့်စင်ပေးဖို့လိုတယ်လို့ဒေါက်တာဟိန်ထက်ကပြောပါတယ
်တကယ်လို့မလဲမရှောင်သာအတူတူပေါင်းပြီးတော့သုံးရမယ်ဆိုရင်မကင်တွယ်ခင်နဲ့ကင်တွယ်ပြီးမှလက်ကိုစက်ပြတ်အသုံးပြုပြီးတော့စက္ကန့်20ကျောင်းကျွန်တော်ကတည်တည်ချာချာစည်းရမယ်နော်အမမောအဲ့ဒီကျွန်တော်တို့အယ်ကိုဟောပေါ့နော်60ရာခိုင်နှုန်းပေါ့နော်ပါတဲ့လက်တန့်စီးရေကိုအသုံးပြုလို့လေရ
တဲ့အိမ်နဲ့အတူနေတဲ့သူတွေအနေနဲ့တီးကြားခွဲနေထိုင်နေရတဲ့သူကိုစကားပြောဆိုတဲ့အခါအနည်းဆုံး6ပေကွာကနေနှာခေါင်းစီးတက်ဆင်ပြီးစကားပြောဆိုသင့်တယ်လို့ဒေါက်တာဟိတက်ကပြောပါတယ
်ဟိုအိမ်သားတွေကိုဆက်သွယ်တဲ့အခါမှာကျွန်တော်ကပြောတာမျိုးသုံးတယ်ပေါ့နော်သုံးတယ်ဟိုမဖြစ်မနေပြောရမယ်ဆိုရင်တော့ကျွန်တော်ကအနည်းဆုံးကျွန်တော်6ပေအကွာနေတော့နှစ်အောင်လုံးပေါ့နော်နောက်နှစ်ဖက်မတ်စတာပြီးတော့ကျွန်တော်တို့ပြောကြမှာပေါ့နော်ဒီချာချာမတ်စတာပြီးတော့ပြောကြမှာပေါ့နော်ပြီးတော့နောက်တစ်ခုကကျွန်တော်တို့အိမ်သားတွေနဲ့ပေါ့နော်အတူတူမျှဝေပြီးတော့သုံးရတဲ့ပစ္စည်းတွေပေါ့နော်ပစ္စည်းဥမာဈေးပိုက်ကောင်းတကားလက်ကောင်းအဲ့ဟာတွေဆိုလို့ရှိရင်ကျွန်တော်တို့ကတိတိကျကျဟိုးတတ်စင်ပေါ့နော်အဲ့လိုအဲ့ဒီနီလန်းလေးတွေနဲ့ကျွန်တော်တို့ကဟိုကိုယ့်အိမ်မှာကိုယ်ပဲတီးစားနေထိုင်လို့ရပါတယ
် COVID-19 ကမြန်မာနိုင်ငံမှာတတိယဆိုင်အဖြစ်ပြင်းပြင်းထန်ထန်ပြန်ဖြစ်ဖို့ဥတည်နေတာကြောင့်ပြည်သူလူထုအနေနဲ့ပေါ့ပေါ့ဆက်ဆက်သဘောမထားပဲတရှိပြည်သားကာဝေးနီးလန်တွေကိုမမေ့မလျော့အားထုတ်ပြီးကာဝေးဆောင်ရွက်ကြပါလို့ဒေါက်တာဟိန်ထက်ကအခုလိုတိုက်တွန်းကြံပေးပါတယ
်အဓိကကတော့ကျွန်တော်တို့ကတော့အခုအချိန်မှာပေါ့နော်ကျွန်တော်နိုင်ငံမှာပေါ့နော်ဒီမနေ့နဲ့တက်ဖြစ်တာတွေနဲ့ဆိုလို့ရှိရင်ဒီဟာပြန်ပြီးကြော့ပြန်လာမှာကျွန်တော်တို့ကလည်းစိုးရိမ်ရတယ်ပေါ့နော်ကြောက်ရတယ်အဲ့တော့ကျွန်တော်တို့ကဘယ်တော့သားကျွန်တော်တို့ကမတ်စတန်ပေါ့နော်မတ်စကိုလည်းစနစ်တကျပေါ့နော်ဒီနေ့ကမတ်စတန်ပဲအဲနှာခေါင်းစည်းပေါ့နော်နှာခေါင်းစည်းအဲ့လိုမျိုးဒီ ready made မရနိုင်တော့မှမရနိုင်တဲ့နေရာမှာသူကလက်လုံးပေါ့နော်လက်ချုပ်နှာခေါင်းစည်းလေးတွေကျွန်တော်တို့တက်ရမှာပေါ့နော်ပြီးလို့ရှိရင်အလက်စည်းတဲ့အကျင့်ပေါ့နော်စည်းတဲ့အကျင့်လေးကိုကျွန်တော်တို့လိုရမယ်ဒီတရားနဲ့တရားက6ပေပေါ်ကနေကျွန်တော်တို့ကားပြောကြမယ်ပြီးလို့ရှိရင်ရှောင်းကျင်နိုင်တော့မှဘာကြောက်ဆိုလို့ရှိရင်ကုကုကုဒီသွားတာလို့ master တာလို့အဲ့လိုဒီကတော့ဖက်လာခဲ့ပြီဆိုလို့ရှိရင်လည်းပြီးတော့အကြောင်းလို့ဒီကြီးလို့ဆိုရင်ယောဂအကြောင်းတို့စစ်ဖြစ်ကြရီးစိုးရင်ပူပန်တာလေးအဲ့လိုမျိုးကြီးဖြစ်လာတယ်ဖြစ်လာပြီးတော့ဒီ covid ကြောင့်မို့ဟိုအသက်ဆုံးရှုံးရမှာလားဆိုပြီးတော့သူတို့ဘယ်လိုမျိုးစိတ်ကနာမငြိမ်ဖြစ်တာလို့ရှိရပေါ့နော်စိတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးတော့ကျွန်တော်တို့ကဒီကျမကြီးဦးဌာနကနေပြီးတော့ဆက်မှတ်ထားတဲ့နီလန်းလေးတွေအတိုင်းပဲကျွန်တော်တို့ကုသမှုခံယူလို့ရှိနေတယ်ဒါကြောက်ခင်းသွားနိုင်တယ်ပေါ့
မြန်မာနိုင်ငံမှာ covid-19 ကူးစက်ပြန့်နှံ့မှုတွေပြန်လည်မြင့်တက်လာပြီးကာဝေးကုသရေးကိုဖိဖိစီစီလှုပ်ဆောင်ပေးမဲ့အဖွဲ့အစည်းတွေနှဲပါနေတဲ့အချိန်မှာပြည်သူလူထုအနေနဲ့ရောဂါကူးစက်ခံရပြီလို့တန်လျာရှိပြီးမိမိအိမ်မှာတီးကြားခွဲနေထိုင်ရတဲ့အခါလိုက်နာဆောင်ရွက်ရမယ့်နည်းလမ်းတွေအကြောင်းကိုတတင်းပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ဆက်နေတဲ့လူထုနဲ့ချမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်VOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voenews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။တော်ရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE ကလိုက်လိုက်လဲလဲကြိုဆိုပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါလေ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါလေမြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะတော်ရ မရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဇူလိုင်လ10ရက်ကြာသပတေးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဘောလုံးဝါဒနာဦးတွေစိတ်ဝင်တစားစောင့်ကြည့်နေကြတဲ့ Euro 2020နဲ့ Copa America ဘောလုံးပွဲတို့ရဲ့နောက်ဆုံးရလဒ်နောက်ရှေ့အလားအလာတွေကို VOA အားကစားအစီအစဉ်တာဝန်ခံကိုရနိုင်နဲ့ VOA Editor ဦးကျော်စံသားတို့ဆွေးနွေးထားပါတယ်။
ကဲကိုနိုင်ဒီနေ့အားသာအစီအစဉ်ပတ်သက်ပြီးတော့ကိုနိုင်ကိုတိုက်ရိုက်မေးချင်ပါတယ်ပထမဆုံးကတော့အခုပဲပြီးဆုံးသွားတဲ့အင်္ဂလန်နဲ့ဒန်မတ်ပွဲမှာအင်္ဂလန်ကတော့နိုင်သွားတယ်ပေါ့လေဒါပေမဲ့နိုင်တဲ့နေရာမှာသူပယ်နယ်တီနဲ့အစာရသွားတယ်အဲ့ဒီပယ်နယ်တီကိုဖယ်ထားလိုက်ရင်နှစ်သင်းစင်တိုင်းကစားတာကိုကြည့်ရင်ဘယ်အသင်းကခြေသာသလဲ
အင်္ဂလန်ကပထမပိုင်းပွဲစစခြင်းမှာတော့သူတို့ကသူတို့အိမ်ခွင်းမှာကန်ရတယ်ဆိုပေမဲ့ဆမီဖိုင်နယ်လည်းဖြစ်နေတော့အဲ့ PR ရှိနေတယ်လို့မျိုးပေါ့သူတို့မှာ pressure တွေရှိနေတယ်ဒီပွဲကိုနိုင်ရမယ်ဆိုတဲ့စိတ်နဲ့ကစားနေတော့အင်္ဂလန်တင်းဟာခင်းတဲ့လောက်တော့သူတို့ခြေစွမ်းမပြနိုင်ဘူးဒန်မတ်ကတော့ပထမပိုင်းမှာပို့ပြီးတော့ရရတင်းတင်းနဲ့ကစားပြီးတော့ပူတာတယ်လို့ပြောရမယ်ဒါပေမဲ့အင်္ဂလန်တင်းဟာဂိုးပေးလိုက်ပြီးတဲ့နောက်မှာတော့သူတို့ဒီဒန်မတ်ကိုသူတို့ပြန်ပြီးတော့ခြေပါဂိုးသွင်းနိုင်ဖို့လှုပ်ပြီးတော့တိုက်စစ်ဆင်ကစားပြီးတော့အဲ့နောက်ပိုင်းမှာတော့အင်္ဂလန်တင်းကနည်းနည်းလေးပြန်ပြီးတော့ပုံမှန်ခြေပြန်ရလာပြီးတော့တို့ဒုတိယပိုင်းမှာတော့တော်တော်လေးကောင်းကောင်းကစားနိုင်ခဲ့တယ်လို့ဆိုရမယ
်။ဒါအဲ့တော့ဒီအင်္ဂလန်ဟာဘူလူဘွဲမှာအီတလီနဲ့တွေ့မယ်စနေနေ့ထင်ပါတယ်။ဆိုတော့အဲ့ဒီဟာမှာတော့ဘယ်လိုနည်းဖြစ်နိုင်တယ်အလားအလာကအီတီရဲ့ခြေစွမ်းအဲ့မှာကြည့်ခဲ့ရတာနဲ့ဒီကနေ့အင်္ဂလန်ရဲ့ခြေစွမ်းကိုကြည့်မယ်ဆိုရင်ကိုယ်နိုင်ဘယ်လိုနိုင်ရှင်ခံမှန်းလို့ပါသလဲ
။အင်္ဂလန်နဲ့အီတလီဒီကဘာဒီဘောလုံးလောကမှာတကယ်နာမည်ကြီးနှစ်သင်းပေါ့အင်္ဂလန်တို့ကတော့ဒါက1966ကမ္ဘာဖလားနောက်ပိုင်းပထမဆုံးကြိမ်ဖိုင်နယ်ရောက်တာပေါ့တော့အီတလီကတော့ဒီကြားထဲမှာသူတို့ကဟိုဖိုင်နယ်ရောက်တာတွေဘူဆွဲတာတွေလည်းတော်တော်များများဟိုဖြစ်တယ်ဒါပေမဲ့ဒီပွဲကိုပြန်ပြီးတော့ကြည့်မယ်ဆိုရင်တော့တစ်ဖက်မှာလည်းအီတလီအသင်းကသူကတီတီငိမ့်ငိမ့်နဲ့စကားနိုင်ခဲ့တာဒီတိုင်ပွဲစကြဲကလို့ပြောရမှာပေါ့အစ်ဒီတဲ့ရဲ့ဒီနှစ်ထူးခြားချက်တစ်ခုကတော့တော်တော်များများလည်းပြောကြတယ်ဒီနှစ်အစ်ဒီအသင်းဟာတခြားနှစ်တွေလိုမျိုးမဟုတ်ဘူးအစ်ဒီမှာပုံမှန်ဆိုရင်တကယ်ကို star player တွေအများအတန်းလိုလိုပါလိမ့်ရှိတယ်ဒီနှစ်အစ်ဒီအသင်းကကြတော့အဲ့လိုမျိုးတယောက်တည်းချွန်ပြီးတော့ဟိုဖြစ်နေတဲ့အစ်ဒီအသင်းမျိုးမဟုတ်ဘူး team alike အစုစုစည်းစည်းနဲ့ကစားနိုင်တဲ့အသင်းခြေစွမ်းလည်းတော်တော်လေးကိုတည်တည်ငြိမ်ငြိမ်ရှိတယ်ဒီတိုင်ပွဲမှာနာမည်ကြီးတဲ့အဲ့ကြောင်လည်းသူတို့နိုင်အောင်ကန်ခဲ့တယ်ပြီးခဲ့တဲ့ semi final မှာဆိုရင်လည်းစပိန်ကိုလည်း penalty နဲ့သူတို့နိုင်ခဲ့တယ်ဆိုတော့ဒါပေမဲ့တစ်ဖက်မှာအင်္ဂလန်ကဒီကြိမ်ကအခု66နောက်ပိုင်းပထမဆုံးကြိမ် final တက်တာပေါ့ final တက်တာဆိုတော့စိတ်သက်တွေလည်းတော်တော်မြင့်မားနေတယ်မျောလင်းချက်ကလည်းတော်တော်လေးကြီးမားတယ်နှစ်သင်းစလုံးကတော့တော်တော်လေးဟိုပြောရရင်တော့မျှတယ်လို့တော့ပြောလို့ရမယ
်ဟုတ်ကဲ
့တခုဟုတ်ကဲ့တခုကတော့ဟိုအင်္ဂလန်ကသူအင်္ဂွင်းဖြစ်တဲ့ဒီလန်ဒန်ကဝမ်ဘလီမှာကမ်းအမှာဆိုတော့ပရိသတ်တွေလည်းအခုကြီးလို့ရပြီဆိုတော့အဲ့တခုကတော့အင်္ဂလန်အတွက်အားပါချက်တခုရှိတယ
်ဟုတ်ဒါပဲပြောပြအထိတ်နယ်ပွဲတစ်ပွဲဖြစ်လာမှာပေါ့
အထိတ်နယ်တော့ဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့နောက်တစ်ခုက Copa America ပွဲဖြစ်ပါတယ်ဒါလည်းပဲကမ္ဘာကျော်ဘောလုံးပွဲဘောလုံးဝါသနာဥရီမပြတ်တမ်းစောင့်ကြည့်နေရတဲ့ပွဲဖြစ်ပါတယ်ဆိုတော့ဒီပွဲကတော့အခုဘူလူပွဲမှာဘရာဇီးလ်နဲ့အာဂျင်တီးနားနဲ့တွေ့မယ်ဒါပေမဲ့ကမ္ဘာမီဒီယာတွေထဲမှာ TV တွေထဲမှာအဓိကBrazil versus Argentina ဆိုတာက Neymar versus Messi သူတို့နှစ်ယောက်ကိုအဓိကထားပြီးတော့သူတို့နှိုင်းရှင်နေရတွေ့ရပါတယ်ဆိုတော့ဒီနှစ်သင်းကမ်းမဲ့အထက်မှာအဲ့ဒီ Messi နဲ့ Neymar တို့ရဲ့ခြေစွမ်းကဘယ်လောက်တောင်အရေးကြီးလို့လဲသူတို့အပေါ်မှာအများကြီးမူတည်နေပါသလားဒီနှစ်သင်းအနိုင်ရဖို့ကိစ္စမှာ
ဟိုပြောတယ်လို့ပဲပေါ့သူတို့အပေါ်မှာအများကြီးမူတည်နေသလားဆိုရင်တော့လည်းအများကြီးမူတည်နေတယ်လို့ပဲပြောရမှာပဲဘာကြောင့်လဲဆိုတော့သူတို့ကလည်းအသင်းရဲ့အဓိကကစားသမားဖြစ်တဲ့အဓိက star player တွေဖြစ်တယ်မက်ဆီဆိုတာလည်းအင်္ဂါသိတဲ့အချိန်ပဲကမ္ဘာအကောင်ဆုံးဘောလုံးသမားဆုဆိုဟိုသူက6ကြိမ်တော့ရတာဟာဆိုပြီးတော့တစ်ဖက်မှာလည်းနေမားကလည်း PSG တို့ဘောဒီဟိုထိတ်တန်းဒီဘောလုံးသမားတယောက် Brazil တင်းရဲ့လည်းတကယ်ဟိုအခုမှအားထားရတဲ့တိုက်စစ်မှုတယောက်ဆိုတော့မီဒီယာတွေကဟိုပြောလိုမျိုးမက်ဆီနဲ့နေမားဆိုလည်းဟိုနှစ်ယောက်ရဲ့ပွဲလို့ပြောမယ်ဆိုရင်လည်းပြောလို့ရပါတယ်။ဒါပေမဲ့တခုဟိုဟိုရှိတာကဘရာဇီးလ်နဲ့အာဂျင်တီးနားဆိုတာကကမ္ဘာပေါ်လုံးလောကရဲ့ဒီထိတ်တန်းနှစ်သင်းတောင်အမေရိကမှာဆိုသူတို့ကတကယ်ကိုပြိုင်ဘက် တကယ်ကိုသူတို့ကအောင်မြင်ဆုံးနှစ်သိန်းလို့လည်းပြောလို့ရတယ်တကယ်ထိတ်တန့်တဲ့နှစ်သိန်းဆိုတော့အဲ့ဒီအချက်ကိုလည်းကျွန်တော်တို့ကမေးလို့တော့မရဘူးဘလို့လဲမက်ဆီနဲ့နေမာရဲ့ပွဲလို့ပဲပြောဘရာဇီးနဲ့အာဂျင်တီးနာပွဲဆိုတဲ့ကိကဒီကမ္ဘာဘောလုံးပြိုင်ပွဲတွေအကုန်လုံးကတအားစိတ်ဝင်စားနေကြပြီဟု
တ်ကဲ့
ဟိုဘရာဇီးရဲ့နဲ့အာဂျင်တီးနာပွဲဖိုင်နယ်ပွဲဆိုတဲ့ဥစ္စာကကျွန်တော်မြင်တာတော့အရန်ကိုကြည့်လို့ကောင်းမဲ့ပွဲလို့လည်းမြင်ပါတယ
်ဒီဘောလုံးပွဲနဲ့ပတ်သက်ပြီးတော့တခုမေးချင်တာပေါ့လေလူပြင်းအမြင်ပေါ့ဒီ Euro 2020ပွဲနဲ့ Copa America အထူးသဖြင့်ဥရောပပွဲတွေနဲ့ဒီတောင်အမေရိကပွဲတွေမှာဘယ်ပွဲတွေကပိုပြီးတော့စိတ်ဝင်စားဖို့ကောင်းတယ်လို့ထင်ပါသလဲတချို့ကပြောတယ်ဥရောပပွဲတွေနဲ့ဆိုင်ရင်တောင်အမေရိကပွဲတွေကပိုပြီးတော့အားတက်သရောရှိရကြည့်ရတာပိုပြီးအရသာရှိလို့ပြောကြတယ်အကစားအစီအစဉ်မှုတယောက်နဲ့ဘယ်လိုနှိုင်းရှင်လို့ပါလဲခွန်တိုင
်းတမျိုးစီပါပဲသူတို့နှစ်ခုစလုံးကတော့ဟိုစိတ်ဝင်စားဖို့လည်းကောင်းတယ်ဟိုယူရိုပွဲဆိုတာလေဒီကမ္ဘာဖလားပွဲပြီးရင်ပြိဿအများဆုံးစောင့်ကြည့်ပြီးတော့ဟိုစောင့်ကြည့်ကြတယ်ပွဲလို့လည်းဆိုလို့ရတယ်ဒီနိုင်ငံပွဲတွေထဲမှာတစ်ဖက်မှာလည်းဒီတောင်အမေရိကဆိုတာလေတောင်အမေရိကကစားဟန်ပေါ့ဘောလုံးကိုတွန်းတွန်းတိုက်တိုက်နဲ့ဒီတိုက်စစ်ကိုဖွင့်ကစားတယ်အခုတစ်ခေါက်ဒီကိုပါအမေရိကဖလားမှာဆိုရင်လည်းသူတို့ကစားကြတာကိုကြည့်မယ်ဆိုရင်ဟိုဘယ်လိုပြောမလဲဘောလုံးကိုပိတ်ပြီးတော့မကစားဘူးသူတို့ကညတော့မြတိုက်စစ်ကိုဖွင့်ကစားတယ်ဝုံဝုံတိုင်းတိုင်းနဲ့ပဲဒီအာဂျိုမန်တက်ကစားသွားတာဒီဟိုမပြင်းရဘူးပေါ့မပြင်းရဘူးပြောယူရိုပွဲကတော့တစ်ဖက်မှာလည်းတစ်ခါလေကြာရင်တချို့ဥစ္စာတွေကနည်းနည်းဖိတ်ကစားတာတို့ဒီအင်္ဂလန်ကဒီနေ့ဆိုရင်လည်းသူရှေ့ကနေရောက်သွားတဲ့ခါမှာတိတ်ပြီးတော့တိုက်စစ်ကိုကမလုတော့ဘူးမလုတော့ပဲနဲ့ထိန်ကစားတာဟုတ
်အဲ့ဆိုကိုတိုင်းဘသူ့ကိုနိုင်စေချင်လဲဘရာဇီးနဲ့အာဂျင်တီးနာ
နည်းနည်းလုံးတော့ကျွန်တော်ကြိုက်ပါတယ်ဟိုတစ်ဖက်မှာဒီတစ်ချိန်ကအာဂျင်တီးနာမှာတိုင်ဘောလောက်ခါနီးမှာဒီကိုဗစ်ကြောင့်ဘရာဇီးကိုအင်ရှင်ဖြစ်ရွှေ့လိုက်တာရပ်ပိုင်းအလိုကြောင့်မှာရွှေ့လိုက်တာဘရာဇီးနဲ့အာဂျင်တီးနာနှစ်သင်းစလုံးကတော့ကျွန်တော်ကြိုက်တဲ့အသင်းပါပဲဒါပေမဲ့ဒီတစ်ချိန်တော့ကျွန်တော်ကအာဂျင်တီးနာကိုနိုင်စေချင်တယ်နိုင်စေချင်တဲ့အဓိကအကြောင်းကတော့မက်ဆီကိုဒီအာဂျင်တီးနာနဲ့အတူဒီတိုင်ဘောမှာသူဟိုဆူဖလာရစေချင်တာပေါ့ပြီးခဲ့တဲ့2014ကမ္ဘာဖလားရော2015ဒီ16ဟာမှာလောက်တဲ့ကိုပါအမေရိကဖလားတွေရောသူကfinal ရောက်တယ်ဒါပေမဲ့သူမနိုင်ခဲ့ဘူးအဲ့အတွက်သူကအာဂျင်တီးနာကနေတောင်သူအလားယူရမယ်လို့လုပ်ပြီးတော့မှပြန်ကန်လာဆိုတော့မက်ဂျိန်တော့အာဂျင်တီးနာကိုပို့ပြီးတော့နိုင်စီခြင်းလည်းက
ြ VOA ရဲ့အားကစားအစီအစဉ်တာဝန်ခံကိုရန်နိုင်တဲ့ VOA editor ဦးကျော်စံသားတို့ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DBB ရုပ်သံလိုင်းကနေလည်းဖမ်းယူကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်းရုပ်သံကနေ့စဉ်ည9:00နာရီမှာထုတ်လွှင့်တဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်မတွေနဲ့တွေ့ဆုံမေးမြန်းခန်းတွေအပတ်စဉ်ကဏ္ဍတွေကို DBB မှာလည်းနေ့စဉ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ
်ဖိတီနိုင်ငံပေါ်တိုပရင်းမြို့တော်လူကုန်ရေးရပ်ကွက်ကနေမှာပေါ်တူနေကသမရဂျိုဗန်နီမိုရစ်ကိုပြစ်ခတ်တပ်ဖြတ်ခဲ့သူတွေကိုအာဏာပိုင်တွေလိုက်လံရှာဖွေနေပါတယ်။လုပ်ကြံတပ်ဖြတ်သူတွေလွမြောက်နေဆဲဖြစ်ပြီးနိုင်ငံတကာတိုင်းတန်နဲ့လိုက်လံဖမ်းဆီးဖို့လဲအမေရိကန်ဆိုင်ရာဟေတီသံမတ်ကြီးကတိုက်တွန်းလိုက်တာပါ။အလိုရှိနေတဲ့သူတွေကိုရှာဖွေဖမ်းဆီးနိုင်အောင်အမေရိကန်ထံကကြွမ်းကျင်မှုအကူအညီတွေတောင်းခံသွားမှာဖြစ်တယ်လို့လဲသံမတ်ကြီးကပေါ်တူနေကပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးချက်တဲတွေကိုဖြေရှင်းရမှာနိုင်ငံတကာတိုင်ဝမ်ကတာဝန်ပြက်ကွက်နေတဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကူစေကဝေဖန်လိုက်ပါတယ်။နောက်နာကတ်မျိုးဆက်တွေကအခုကိုက်တန့်ကာလကိုပြန်ပြောင်းကြည့်ပြီးမိငုံထုတ်ကောင်းထုတ်ကြပါလိမ့်မယ်။မြန်မာပြည်သူတွေအကြီးအမားဆုံးဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးအလွယ်ဆုံးအခြေအနေနဲ့ကျင်းဝတဲ့အခြေမျိုးမှာကမ္ဘာပေါ်ကနိုင်ငံတွေလူတွေကမြန်မာပြည်သူတွေအတွက်ကြိုးကြောင်းစီလျော်တဲ့အကူအညီပေးခဲ့သလားဆိုပြီးမေးလာမယ်ဆိုရင်တော့ဒီမေးခွန်းအတွက်ရည်ရွယ်သသာဖြေပေးရရင်အခုချိန်တည်းမရှိသေးတဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာထုတ်ကူစရဲတောမတ်စင်ဒရူးကဘော်ဒူးနဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆွေးနွေးပွဲမှာပြောဆိုလိုက်တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအရသာဆူရောက်ကိုဖေရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်စန့်ကျင်လှုပ်ရှားမှုတွေနဲ့အတူအာဏာပိုင်တွေရဲ့အင်အားသုံးနှိမ့်မှုတွေပေါ်ပေါ်ရကတိုက်စုံးသူရာဂနန်းတီရှိနေတယ်လို့အရသာဆူရောက်ခေါင်းဆောင်တွေပါဝင်တချို့လူရှာသူထောင်နဲ့ချီဖက်စစ်ခံထားတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝန်ကဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမကြာခင်ငါးဆက်လို့ကိုဗစ်ကာယရောဂါကူးစက်မှုတွေတိုးလာနေရကရန်ကုန်တိုင်းပါဝင်နောက်ထပ်မြို့နယ်တရားစင်ကျုံမှာအင်ဖြေမထွက်ဖို့ကန့်သက်ချက်တွေထောက်ပြန်ထားပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။ အင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ကေဗင်ပေါလာတို့ဖြစ်ပါတယ်။ညပိုင်း9နိုင်ကန်ကြီး10နိုင်ထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက် VOA1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ This program